မြန်မာတက်မတော်ပေါ်နိုင်ငံတကာတိုင်ဝမ်ကဗန်နာရီနဲ့ကူညီရေးဖြတ်တောက်ပြီးဝိုင်းပယ်ကြဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ FFM ရဲ့တိုက်တွန်းချက်ကို EU ဥရောပသမဂ္ဂကအရေးတယူဆောင်ရွက်ပေးဖို့ပြည်တွင်းကရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ပြည်ပရိုဟင်ဂျာအဖွဲ့အစည်းတွေဖြစ်ကြတဲ့ African Rohingya National Organization, Britain နိုင်ငံလန်ဒန်မြို့ခြေဆိုင် Burma Rohingya Organization နဲ့ထိုင်းနိုင်ငံခြေဆိုင်မြန်မာလူ့ခွင့်ရေးကွန်ရက် BHRN တို့ကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါ။ဒီကြေညာချက်နဲ့ပတ်သက်ပြီးမြန်မာလူ့ခွင့်ရေးကွန်ရက် BHRN အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်ဝင်းကအခုလိုပြောပါတယ်
။ဒီကမြန်မာပြည်နိုင်ငံရေးမှာတော့မြန်မာပြည်ရဲ့လက်ရှိဖြစ်ဖြစ်နေတဲ့ genocide ပြဿနာတော့တော့ဒီလူနည်းစုတွေကိုဖိနှိပ်ချုပ်ချယ်တဲ့တစ်ခက်နေတဲ့မတရားမှုကျူးလွန်နေတဲ့ကိစ္စရဲ့ဒီအားလုံးကိုကျွန်တော်သင်ကြည့်လိုက်မယ်ရှင်။ဒါတွေရဲ့နောက်ကွယ်မှာစစ်တပ်ရဲ့အကျိုးစီးပွားအများကြီးရှိတယ်။စစ်တပ်အကျိုးစီးပွားအဓိကကံ့တွယ်နေတာကဖွဲ့စည်းနှခုရှိတယ်အဲ့နောက်မှာဥပိုင်ရှိတယ်လို့နောက်ဒီမှာ MEC ဆိုတာရှိတယ်။ဒီဖွဲ့စည်းတွေအကျိုးကျူးမြတ်အတွက်ကိုသူတို့တွေကျူးလွန်နေတဲ့ဒီရာဇဝမှုတွေကိုကျွန်တော်တားမြစ်နေတယ်ဆိုအကောင်းဆုံးမိလာရပါလဲ။ဒီဖွဲ့စည်းတွေကိုစီးပွားရေးရပိတ်ဆို့အရေးယူဖို့သူဦးကြီးကြီးအရေးယူဖို့ဒါတွေကတော်တော်လေးထိရောက်တဲ့နည်းလမ်းတွေဖြစ်တယ်။ဟုတ်ကဲ့အချိန်ကုန်ပြီးတော့ဟိုဥမာ generalize လုပ်ပြီးတော့ဒီဟာကို sanction တစ်ခုလုပ်မယ်ဆိုရင်တိုင်းပြည်တော်နဲ့နားတယ်။တော်ဒီမှာဒီမှာရှိတဲ့လက်လုံးလက်စားတွေဒီလိုအသေးအသေးစားဆက်မှုလုပ်ငန်းတွေတော့တိုင်းပြည်တော်တော်လေးကျိုးယွနိုင်တယ်ကျွန်တော်မြင်တာကတကယ်တကယ်ဖြစ်တဲ့စစ်တပ်ရဲ့ကျိုးစီပါစစ်တပ်ကိုကျွန်တော်အရေးယူနေတယ်ဒါကပို့ပြီးတော့ဖျောက်တဲ့နီလာလို့ကျွန်တော်မြင်တယ
်ရိုဟင်ဂျာတွေပေါ်စစ်ရာဇဝမှုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုဗန်ဒါရင်းနဲ့တခြားကူညီတွေဖြတ်တောက်ဖို့ကုလသမဂ္ဂကဖွဲ့စည်းထားတဲ့နိုင်ငံကချက်လက်ရှာဖွေရေးအဖွဲ့ FFM ကပြီးခဲ့တဲ့သတင်းပတ်ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းခဲ့တာပါဒီ FFN ရဲ့တိုက်တွန်းချက်ပေါ် EU ကအကောင့်ထဲပေါ်ဆောင်ရွက်ဖို့ရိုဟင်ဂျာအဖွဲ့အစည်းတွေကဒီနေ့တောင်းဆိုတာနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။ကျွန်တော်ညာပြောခဲ့တာညာဒီကိစ္စကတို့အနေနဲ့တက်မတော်အနေနဲ့ကစစ်ဖက်ဆိုင်ရာနဲ့ပတ်သက်ပြီးတော့ EU ဆက်တဲ့ဆက်ဆံတာတော့ကျွန်တော်ရှားပါတယ်။ကျွန်တော်ပြီးလောက်ဆိုတော့ဆွစ်ဇာလန်ကားလို့တော့ကျွန်တော်လာဖို့ရှားတဲ့ဟာတွေရှိတယ်။အဲ့တော့ကနလာပို့ထားတယ်ဆိုတော့လေစစ်တဲ့လက်ဆိုင်ရာတွေမဟုတ်ပါဘူး။အားရကျွန်တော်တို့နိုင်ငံရေးလုပ်ငန်းရှင်တွေနဲ့ဆိုင်တဲ့လုပ်ငန်းလေးတွေပါပြီးပို့ထားတာရှိတယ်။နောက်တဲ့ဆက်တဲ့ဆက်ဆံမှုရှိပါလေဗျ
။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုအသစ်လုပ်ခဲ့တဲ့အပေါ်မိမိတို့အဖွဲ့တွေအနေနဲ့ကြိုးဆိုကြောင်းဆက်လက်ပြီးတော့လဲကုလသမဂ္ဂအချက်လက်ရှာဖွေစုံစမ်းရေးအဖွဲ့ရဲ့တိုက်တွန်းချက်အတိုင်းလူခွင့်ရေးချိုးဖောက်မှုတွေမှာဆက်နွယ်နေတဲ့စစ်တပ်နဲ့စစ်တပ်ကအရာရှိကြီးတွေစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီကြီးတွေကိုစီးပွားရေးပိတ်ဆို့အရေးယူဖို့အဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။အဲ့ဒီစီးပွားရေးလုပ်ငန်းတွေတော့ကျွန်တော်လည်းမသိဘူးခင်ဗျာ။စီးပွားရေးလုပ်ငန်းတွေပတ်သက်ပြီးကျွန်တော်တို့စစ်တပ်ဆိုင်ရာပတ်သက်ပြီးပြောရတော့ပြည်လက်မဲ့စီးပွားရေးဆိုင်ရာလေးဒီပြင်ပြည်ပညာပိုင်းဆိုင်ရာလေးတော့ကျွန်တော်တို့အထက်ကျမရှိနိုင်ဘူးပြောလို့ပါလို့ကြည့်ရပါလို့ကျွန်တော်တို့ကနေအားဖြင့်ဆောင်နေတဲ့အတွက်လူပညာပိုင်းဆိုင်ရာတော့ကျွန်တော်တို့ကြေကြေပြန့်ပြန့်ကြားယူနိုင်တော့ပုံကောင်းတာပေါ့ဖြစ်နေတဲ့နိုင်ငံတွေနဲ့ကြေကြေပြန့်ပြန့်ကြားယူနိုင်တော့ကောင်းတာပေါ့ဆိုတော့ဒီမှာတတ်တော်နေတဲ့ဆက်ဆက်ဆိုင်ရာထိခြားနေပါတယ်ဆက်ရက်နဲ့ဒီစီနဲ့ပတ်သက်တိုင်းကျွန်တော်တို့လည်းကြွားကူကူရည်တည်နိုင်ရေးဆောင်ရွက်လေးရရှိပါလေလ
ားရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးအတွင်းလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ဆွဆွဲထားပါတယ်။မြန်မာစစ်တပ်နဲ့အစိုးရကတော့ဒီဆွဆွဲချက်တွေကိုငြင်းဆိုထားပြီးကျူးလွန်သူတွေကိုလည်းအရေးယူခဲ့တာတွေရှိကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်။